ထိုင်းနိုင်ငံဘက်ခြမ်းရနောင်းမြို့မှာလူကုန်ကူတာကိုခံရတဲ့မြန်မာစစ်ခွန်ရက်ကိုထိုင်းလူကုန်ကူမှုတိုက်ဖျက်ရေးရဲတွေနဲ့စစ်တပ်တွေကမနေ့ကဒီဆွန်လ6ရက်နေ့တုန်းကဖမ်းဆီးမိခဲ့ပါတယ်။ဒီအကြောင်းကိုတော့စုံစမ်းမေးမြန်းထားတဲ့ထိုင်းချေဆိုင်ဗီယူမြန်မာဝိုင်းသတင်းတောက်မအေးမာကအပြည့်အစုံဆက်ပြီးတော့တင်ပြပေးပါလိမ့်မယ်ရှင်။ထိုင်းနိုင်ငံထဲမှာအလုပ်ဝန်ကောင်းတွေရ ကျွန်တော်တို့ကိုခေါ်ဆောင်ပေးလာပါတယ်အဓိကအနေနဲ့တဆင့်ကာစီဘီထိုင်းနိုင်ငံရဲ့မြို့ကြီးတွေစီကိုသွားပြီးအလောက်ကန်ရှာဖွေဖို့လာကြသူတွေဖြစ်ပါတယ်သူတို့တွေဟာကားတွေပေါ်မှာခိုးဝဲလိုက်ပါလာရင်းနဲ့ထိုင်းနိုင်ငံအတွင်းပိုင်းကိုခိုးဝင်ဖို့ကြိုးစားခဲ့ရမှာလူကုန်မှုတာစီနေနေရဲ့ရဲတပ်ဖွဲ့တွေနဲ့စစ်တပ်တွေကဖမ်းဆီးခဲ့တာဖြစ်ကြောင်းမြန်မာရှေ့ပြောင်းလို့သမားတွ တတိမှာအတိတ်တော့ချက်ခဏရလို့ကြားတယ်ကျွန်တော်ကြားတာကတော့24ရောက်လို့ကြားတယ်ကားနဲ့ကြီးမှာဖမ်းတယ်ဟို20ဝန်းကျင်လောက်တော့ဝေဘူးရတော့ပြောနိုင်တာပေါ့
အခုဆိုရင်မြန်မာနိုင်ငံဘက်ချမ်းကော့တောင်းမြို့ဘက်မှာနေအိမ်တွေနဲ့တဲခွေရနေရာအတော်များများမှာတော့ထိုင်းနိုင်ငံကိုထွက်ပြီးအလုပ်လုပ်ဖို့အတွက်စောင့်နေကြသူတွေအများအပြားရှိနေကြသလိုလူပွဲစားတွေကလည်းအစုလိုက်အပြုံလိုက်တတုတ်ပြီးတတုတ်ထိုင်းနိုင်ငံဘက်ကိုပို့နေကြတယ်လို့ဆိုပါတယ်ဒီအတွက်အစိုးရအသစ်အနေနဲ့အလုပ်ကိုင်ခွင်လန်းတွေမဖန်တီးပေးနိုင်ရင်တော့လူကုန်ကူးမှုတွေကပျောက်သွားမှာမဟုတ်ဘူးဆိုပြီးဦးကျော်တောင်းကဆိုပါတယ
်မင်းတိုင်တိုင်းတိုင်းလုံးမှာရှိတဲ့တေးခိုခန်းတွေဖုန်ကြီးကျောင်းတွေနောက်ပြီးတော့ရွာတွေပါတယ်တောက်လျှောက်ပြည်နေတယ်အဲ့ဒါကိုကျွန်တော်တို့ကုံငယ်တဲ့နှစ်နှစ်လောက်တည်းကထိုင်းဘက်ကရောမြန်မာဘက်ကရောလူပုံတာသက်ဆိုင်ရာခွေတွေထုံပြနေကြတယ်။ဟောဆိုတော့ရှိနေတာသိနေတယ်။တရင်ချက်လက်တွေဒီဘက်နဲ့ဒီဘက်ကိုဖလေနေကြတယ်။ကျွန်တော်တို့ကလည်းပဲတရင်ချက်လက်တွေကိုတရားဆိုင်တို့ကလှမ်းပြောတယ်။ပြောတဲ့အချိန်ပဲဒီဘက်ကိုဝင်လာတာနဲ့ကျွန်တော်တို့ဒီဟိုမကြမကြပဲဖမ်းမိနေတယ်ပေါ့။ဆိုတော့အလုံးမရှိတော့ဒီဘက်ကိုရတဲ့ဈေးနဲ့လာနေတယ်။ဒါတော့သွားနေတယ်ကလည်းနိုင်ငံလေးနဲ့မတားဆီးနိုင်။ရတယ်ရတယ်နီလန်ထွက်လာနေကြတယ်ဆိုဒီလူကုန်မှုကတော့ကြောက်ကန်လေးတွေပို့ပြီးတော့များလာတာသတိထားမိတယ
်လူကုန်ခံရသူတွေကိုထိုင်းနိုင်ငံထဲမှာလူဝင်မှုဥပဒေအရအေးအေးယူမယ်လို့ဆိုပါတယ်ပြီးခဲ့တဲ့မေလ26ရက်နေ့ကလည်းထိုင်းမြန်မာနယ်စပ်ထိုင်းနိုင်ငံဘက်ချမ်းကချနာဘူရီမြို့ရဲ့စစ်စရေးဂိတ်တစ်ခုကနေလူကုန်ကူးခံရတဲ့မြန်မာနိုင်ငံသား24ရက်ကိုတင်ဆောင်လာတဲ့ကားတစ်စီးကိုဖမ်းဆီးခဲ့ပါတယ်။ပြီးခဲ့တဲ့ရက်ကပဲမြန်မာနိုင်ငံသားတွေတင်ဆောင်လာတဲ့ကုန်တင်ကားတစ်စီးဟာတိုင်းမြန်မာနယ်စပ်မဲဆောက်မြို့အနီးတပ်မြုပ်ကိုအထွက်မှာတိမ်းမောက်ခဲ့တာကြောင့်လူကုန်ကူးခံရတဲ့မြန်မာ20ရက်မနေ့ဒဏ်ရာရကြပြီးဖမ်းဆီးထိန်းသိမ်းခံခဲ့ရပါတယ်။မြန်မာနိုင်ငံသားတွေဟာထိုင်းနိုင်ငံအတွင်းပိုင်းကိုအလုတ်ကင်ရှာဖွေဖို့လာရင်းနဲ့လူကုန်ကူးခံကြရတာဖြစ်ပါတယ်။လူကုန်ကူးမှုတိုက်ဖြတ်ရေးတွေနဲ့ပတ်သက်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနက2016ခုနှစ်အတွက်ထုတ်ပြန်ခဲ့တဲ့လူကုန်ကူးမှုအစီရင်ခံစာထဲမှာတော့မြန်မာနိုင်ငံကို103အနည်းဆုံးစီးရင်ထဲမှာသတ်မှတ်ထားခဲ့ပြီးမြန်မာရှစ်ပြောင်းလို့တမသုံးသန်းထက်မနည်းနေထိုင်နေတဲ့ထိုင်းနိုင်ငံကိုတော့102စောင့်ကြည့်အဆင့်ကိုသတ်မှတ်ပေးထားပါတယ်ရှင်။